ဒီတိုင်းနိုင်ငံလန်ဒန်မြို့တော်မှာပြီးခဲ့တဲ့စနေနေ့ကလူ9ဦးသေဆုံးပြီး50ကျော်ထဏ်ရာရရှိခဲ့ရတဲ့အထိတိုက်ခိုက်ခဲ့သူ3ဦးဟာဘယ်သူတွေဖြစ်တယ်လဲဆိုတာကိုရဲကသိရှိထားပြီးဆိုဝန်ကြီးချုပ်ချွေးစားမေကဒီကနေ့ပြောဆိုလိုက်ပါတယ်ဆုံးသတ်စစ်ဆေးမှုတွေအတွင်းတင့်တော်တဲ့အချိန်မှာတိုက်ခိုက်သူတွေရဲ့နာမည်တွေကိုထုတ်ပြောမှာဖြစ်ပြီးတိုက်ခိုက်မှုနဲ့ဆက်နွယ်ပြီးလူ12ဦးကိုရဲကဖမ်းထားပြီးဆိုဝန်ကြီးချုပ်ကပြောပါတယ်တချိန်ညမှာပဲတိုက်ခိုက်ခံရသူတွေဘယ်သူတွေဖြစ်တယ်လဲဆိုတာသိရဖို့ရဲကဆောင်ရွက်နေပြီးအခုချိန်ထိတော့နိုင်ငံပေါင်းစုံကလူတွေပါဝင်နေဆိုတာလောက်ပဲသိရသေးတယ်ဆိုပြည်တွင်းခေါင်းဆောင်ကပြောပါတယ်ဒီတိုက်ခိုက်မှုကလန်ဒန်နဲ့ပြည်တွင်းနိုင်ငံအပေါ်တိုက်ခိုက်မှုဖြစ်တယ်လို့လွတ်လပ်တဲ့ကမ္ဘာကြီးကိုတိုက်ခိုက်တာလည်းဖြစ်တယ်ဆိုထပ်လောင်းပြောပါတယ်စနေနေ့ညတိုက်ခိုက်ခံရမှုနဲ့ဆက်နွယ်ပြီးဒီကနေ့တနင်္လာနေ့မှာလည်းပြည်တွင်းရဲကရှာဖွေဖမ်းဆီးမှုတွေဆက်လုပ်နေပါတယ်ဒီကတော့စနေနေ့ညနေပိုင်းလန်ဒန်တံတားပေါ်ကလူတွေကြားအရှိန်မြတ်ဝင်တိုက်ခဲ့တဲ့ပင်ကားကအနည်းငယ်ဈေးဘက်ကိုဆက်မောင်းခဲ့တာဖြစ်ပြီးကားပေါ်ကနေဆင်းလာတဲ့တိုက်ခိုက်သူ3ဦးကလူတွေကိုဓာတ်နဲ့လိုက်ထိုးတာဖြစ်ပါတယ်။သူတို့3ဦးကိုတော့ရဲကပြစ်တတ်ပါတယ်။တိုက်ခိုက်ခဲ့သူတွေကိုကူညီပေးခဲ့သူတွေရှိရှိနဲ့တိုက်ခိုက်ရတဲ့အကြောင်းရင်းကိုအတက်ဆိုင်ဆုံးဖော်ထုတ်နိုင်ဖို့ကြိုးစားနေတယ်လို့လည်းလန်ဒန်ရဲမှူးကပြောပါတယ်။အစ္စလာမ်ရဲ့အစိုးရ IS အဖွဲ့ကတော့တိုက်ခိုက်မှုကိုသူတို့လုပ်တာပါဆိုပြီးတော့သူတို့ရဲ့ AMEC သတင်းဌာနကနေတချင်ပြောဆိုထားပါတယ်။ပြီးခဲ့တဲ့3လတာကာလအတွင်းဒီပြည်နိုင်ငံမှာအချက်ဖက်ဝါဒဆွဲတိုက်ခိုက်မှု3ချိန်ဖြစ်ခဲ့ရတာတွေကဆိုးဝါးလာတဲ့အစိုးရအစ္စလာမ်ရဲ့အတွေ့အခေါ်တွေကနေပေါက်ဖွားလာတာလို့ဗီတင်ဝန်ကြီးချုပ်ထရီဇာမေးကမနေ့တနင်္ဂနွေနေ့တုန်းကပြောဆိုခဲ့ပါတယ်ရှင်။